အမေရိကန်နိုင်ငံကြားဝင်ကြီးအန်တိုနီဘလင်ကင်ဟာအာဆီယံနဲ့မဟာမိတ်နိုင်ငံများအစည်းအဝေးတက်ရောက်ဖို့အင်ဒိုနီးရှားနိုင်ငံဂျကာတာကိုဇူလိုင်လ13ရက်နဲ့14ရက်နေ့တွေမှာတွားရောက်မှာဖြစ်ပြီးမြန်မာအရေးအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံကြားဝင်ကြီးဌာနကဗိုလ်ထူးထဲမှာထုတ်ပြန်ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေအလုံးရပ်တန့်ဖို့လူသားချင်းစာနာမှုအကူအညီတွေကိုအနောက်အရှက်မရှိဘေးကွင်ပြုဖို့တရားမျှတမှုကင်းမဲ့စွာဖမ်းဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့နဲ့အလုံးပါဝင်တဲ့ဒီမိုကရေစီဖော်ဆောင်ရေးလမ်းကြောင်းကိုပြန်တော်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းထားကြောင်းကိုလည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ဟာအချိန်30မြောက်အာဆီယံဒေသဆိုင်ရာဖိုရမ်တက်ရောက်မှာဖြစ်တယ်လို့အရှေ့အာရှနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်။မြန်မာအရေးပြင်ရုရှားယူကရိန်းစစ်ပွဲကိစ္စ၊ပင်လယ်ရေကြောင်းဆိုင်ရာကိစ္စ၊တောင်တရုတ်ပင်လယ်ပြင်အရေးနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးသွားမှာဖြစ်ပါတယ်။ဒီလာမဲ့အာဆီယံနဲ့မဟာမိတ်နိုင်ငံများအစည်းအဝေးကိုတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးချင်ကန်းကတော့ကျန်းမာရေးကြောင့်မတက်ရောက်နိုင်ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။